မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမြန်မာတပ်မတော်အခြေစိုက်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမပေါ်ကတပ်ဖွဲ့တစ်ခုကိုဒီကနေ့မနက်မှာတပြိုင်တည်းပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့တိုင်းရင်းသားတပ်ဖွဲ့ကောင်ဆောင်တွေကပြောပါတယ်။တပ်မတော်ကနေတိုင်းရင်းသားဒေသအသွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်အခုလိုမျိုးကြီးတွေဖက်မှာပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုမှာအရသာ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုဆိုမျိုးရင်တွင်းမှာပါတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်မြန်မာတပ်မတော်အခြေစိုက်တပ်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမပေါ်မှာရှိတဲ့မြန်မာတပ်မတော်ဖွဲ့တွေကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေဒီကနေ့မနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါဒီမနက်မှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးအခုလိုမြို့ကြီးတွေမှာရှိတဲ့တပ်မတော်စခန်းတွေကိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မြောက်ပိုင်းမဟာမိတ်ပြောခွင့်ရ CNL တမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုတာအကျော်ကအခုလိုပြောပါတယ်
ဒါတော့ဒီနေရာရှိတယ်ဒီလမ်းပေါ်ကဆက်မလို့ရှိတယ်ဆက်တမလို့ရှိတယ်ဒီခါနေနံပါတ်ကြားကလမ်းပေါ်လေးကြီးရနဲ့မရှိရကြမရှိရရှိတယ်ဒီစီမားနာမည်ရှိတယ်ဒီကတော့ဒီတဲ့အကြောင်းအရာဒီစိမ့်လေးစားနေတဲ့ပုံပိုင်းဒီကမြန်မာတံတားဖြစ်စီတွေပြန်လာတယ်အဲဒါမျိုးဒီစိမ့်အတင်းတန်းမှာဒီနေ့ဒီကကစိမ့်မှဒီစားရမရှိအောင်လို့ဒီနေ့ကျလို့ဒီစီတွေဆက်ပြောတာဒီလမ်းမပေါ်ကနေစားဆက်ပြီးဆက်တာ
တမတော်ကနေတိုင်းဒါဒေရအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်ဒေရခံတွေထိခိုက်မှုမရှိအောင်မြို့ကြီးတွေမှာရှိတဲ့တမတော်စခန်းတွေကိုတိုက်ခိုက်တယ်လို့သူကပြောပါတယ်။ဒီမြက်မှာနတ်ဖက်ကတပ်စခန်း၊ကုခိုင်တပ်စခန်း၊မူဆယ်လမ်းမပေါ်မှာရှိတဲ့နတ်ဖက်လုံနဲ့ရှုခင်းတန်နေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းထိခိုက်မှုတွေကိုအတိမပြုနိုင်သေးဘူးလို့လည်းဘုံမှုသားအိုက်ကျော်ကပြောပါတယ်။နတ်ဖက်ကရဲစခန်းရှေ့ဘက်တန်ကိုမှာတပ်ဆွဲထားတဲ့မြန်မာတမတော်စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်တပ်တွေကမနေ့9နိုင်ယူဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုတွေအရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့မူဆယ်မြို့စေယုံမှာစေကူတမှုခံရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအေးမြစ်ကပြောပါတယ
်။အခုလက်ရှိမနေ့ကဒီတွေ့မှုဖြစ်တဲ့နှစ်နေရာလုံးပေါ့။အဲ့ဒီဟာကုတ်ကင်အပိုင်ရ။နတ်ဘက်ကစခန်းနဲ့ကုတ်ကင်ခန်းအပိုင်။ဒီမှာတော့ကျွန်တော်တို့အဲ့ဒီနတ်ဘက်ကအနာမှာတိုက်ပွဲဖြစ်စင်မှာတော့ဟိုအရသာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရလို့မူဆယ်စေယုံကိုပို့လိုက်တယ်လို့ပြောတယ်။တိုက်ပွဲအစီအနေကတော့မနေ့9နာရီလောက်ကပြီးသွားတယ်ပြောတယ်
။ဒါပြင်ကုတ်ကင်မြို့ကမြန်မာတပ်မတော်နှိမ့်လင်းနှစ်တိုက်ရင်ကိုမဟာမိတ်တွေဝင်ရောက်တိုက်ခိုက်တဲ့ချင်းတွေကတော့ကိုခိုင်မြုခန် NLD ပါတီကဦးဆိုင်သိမ်းမောင်ကနေခုလို့ပြောပါတယ
်။ဘလက်ကလည်းကျွန်တော်ကိုခိုင်ပုံဝင်ချင်ပါတယ်အတားပြေကိုကြားနေရတာစဉမ်းတာပဲ။နိုင်ဝဲတနိုင်ဒီဘက်တော့ပဲအဲ့လောက်ပဲရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြမတမတော်ဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတမတော်ဘက်ကအချင်းတွေကိုသိရှိဖို့ကာကွယ်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးဖွဲ့ကိုကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ဒီခင်ကာလတွေတုန်းကတောသွင်းဘက်မှာတိုက်ပွဲဖြစ်လေဖြစ်သရှိပေမဲ့အခုဆိုမြို့သွင်းမှာပါတိုက်ပွဲဖြစ်လာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေရတယ်လို့ဦးဆိုင်သိမ်းမောင်ကဆက်ပြောပါတယ
်။တကယ်ကြီးကဟိုအစ်အတန်လာဖြစ်တဲ့ခါမှာဒီဘက်ကပြစ်လို့ရှိရင်လည်းရွာဘက်ကစိုးရိမ်ရတယ်လေ။ဘုဘက်ကပြစ်လို့ရှိရင်လည်းဒီမြို့ဘက်ကလူတွေကစိုးရိမ်ရတယ်လေ။အဲ့လိုဖြစ်နေတာ။
ဒါပြင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်တဲ့ TNL တမ်းမလောင်တပ်ဖွဲ့ကနေမလ12ရက်နေ့မှာရှမ်းပြည်နယ်လမ်းမတူမြို့နယ်ကမိုင်းတက်ရွာ၊နောင်ဆန့်ရွာ၊မောတော်ရွာ၊မောနဲ့ရွာကရှမ်းရွာသား90ရွာကိုဖမ်းဆီးခေါ်ဆောင်သွားခဲ့ရမှာဒီကနေ့မှပြန်လည်လွတ်မြောက်လာပြီလို့မိုင်းတက်ရွာအုပ်ချုပ်ရေးမှူးဦးကောလီးယားကပြောပါတယ်တန်းတမတော်အနေနဲ့ကတော့ဒေသတည်ငြိမ်ရေးနဲ့လွတ်လပ်စွာသွားလာရောင်းဝယ်နိုင်ရေးဒေသလုံခြုံရေးအတွက်တန်းတမတော်နဲ့အတူပူးပေါင်းဆောင်ရွက်ပေးဖို့ကိစ္စတွေကိုအဓိကထားတွင်းတွင်းဖို့ခေါ်ဆောင်သွားတာဖြစ်ပြီးဒီကနေ့မှနေရာကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကော KIU ကချင်လွတ်လပ်ရေးဖွဲ့တန်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့စိုက်ပွဲတွေရက်ဆက်ဆုစုလို့ဖြစ်ပွားနေပါတယ်။တိုက်ပွဲရှိပွားနေမှုကြောင့်ကိုကဒေတာဘက်မှာတောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေဟာစေုပ်နိုင်ငံနဲ့လာရှူမြို့ဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲတွင်းမှာထိခိုက်ဒေဆုံးမှုတွေလည်းဖြစ်ပွားနေပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့အရင်ကဆိုတောသွင်းဒေတာဘက်မှာဒါမြန်မာတပ်မတော်နဲ့ရင်ဆိုင်တိုက်ခိုက်လာတာရှိနေပေမဲ့လက်ရှိအချိန်မှာတော့မြို့သွင်းဘက်ကဥတီတိုက်ခိုက်လာတဲ့အနေအထားမှာရှိလာပါတယ်ခင်ဗျာ။